Professor Shaimaknya, Signature Hospital Sunsat Siji Nagaro, Niman Nangi Logama, Konga Mune Puguyi Pyatna Pshipaya. But Mausum Kino Milwe Mirungaro, Niman Nangi Ma, Konga Muya Kankana, Blow, Yiji Wale. So let the war, Niman Nangi Chini, a Kongsu, Dragonzon to Uri Boma, Blocky, Down Sea, Lutima Vekna.
Leadership is exceedingly important and responsible. One, because of that person,
male or female. But the mother check, any grounds on a puku, a new da tamamo, a new da miha, Anna, a new mia by Saint Tawari, Judia che, any grounds on a nisa de Tangwangale, through gong on ma, a lo anari de gay studihan, loose on Javari. Dilone, gong on a anna shimugo, kaima or archi bini Javari. You want any other naga, to know a near joke the Luave. တန်းပြည့်ရဲ့ခေါင်းဆောင်မှုဆိုတာလူပုဂ္ဂိုလ်အပေါ်မှာသာမူတည်နေပါတယ်။ရှင်ဘုရင်အဆက်ဆက်နောက်ဦးနုနောက်ပြီးဦးနေဝင်အဲ့ဒီဟာတစ်ဆင့်ဦးတန်းရွှေနောက်ဆုံးအခုဒေါအောင်ဆန်းစုကြည်ဖြစ်ပါပဲ။ခေါင်းဆောင်မှုဆိုတာသူတို့တူးချင်းစီအပေါ်မှာသာအဓိကမူတည်နေပါတယ်။လူတွေတစ္ဆာခံရတာအဲ့ဒီလူပုဂ္ဂိုလ်တွေအပေါ်မှာသာဖြစ်ပြီးသူတို့ရဲ့ယာရုတောင်းဝန်ကိုတစ္ဆာခံရတာ ရှင်ဘီရင်ကိုတစ္ဆာခံတယ်။ဘီရင်ရာဇူးကိုတစ္ဆာမခံပါဘူး။နိုင်ငံအကြီးအကဲကိုတစ္ဆာခံတယ်။ဒါပေမဲ့နိုင်ငံတော်ဆိုတဲ့အယူဆကိုတစ္ဆာခံတာမျိုးမဟုတ်ပါဘူး။ဒါဟာအင်မတန်အရေးကြီးတဲ့ကွဲလွဲမှုဖြစ်ပါတယ်
။ဆိုတော့ဒီလိုလူပုဂ္ဂိုလ်ပေါ်မှာသာတစ္ဆာခံနေတဲ့ဆွဲကိစ္စဟာကောင်းဆောင်တွေကိုနှက်ကြတမင်းဖန်တီးယူလာသူတိမဟုတ်လူမျိုးရဲ့စိတ်သဘာဝလားခင်ဗျာ
The problem is this, it's compounded. It's expected that the leader
will... ကနခုစလုံးရောနေပါလေ။ကောင်းဆောင်ဟာအင်အားခိုင်မာတောက်တင်ရမယ်လို့ညွှန်လင်းကြတယ်။သူ့ပတ်ဝန်းကျင်ကလူတွေကဒီညွှန်လင်းချက်ကိုခိုင်မာအောင်လှုပ်ဆောင်ပေးနေကြတယ်။ကောင်းဆောင်ပြောသည်မဘာမှပြန်မမေးကြဘူး။ပြန်မပြောကြဘူး။မြမအရာရှိကြီးတချို့နဲ့ကျွန်တော်မကြခင်ကစကားပြောဖြစ်ပါလေ။တန်းကြီးအတွက်ပိုပြီးအကျိုးရှိမဲ့ကိစ္စတစ်ခုခုကိုအပြောင်းလဲလုပ်ဖို့သာရေးပြီးသူတို့ရဲ့သက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြဘူးတာရှိသလားလို့မေးကြည့်ပါလေ။သူတို့ကမလုပ်ဖူးပါဘူး။ဘယ်တော့မှလုပ်မှလည်းမဟုတ်ဘူး။ဖြစ်နိုင်မှလည်းမဟုတ်ဘူးလို့ပြန်ပြောကြတယ်။တကယ်တော့သူတို့ဟာဌာနဆိုင်ရာအကြီးအကဲတွေပါ။ညှို့မှုညှို့ချုပ်တွေပါ။သူတို့ကဒါကိုမလုပ်နိုင်ဘူး။ပြန်လာမေးခွန်းထုတ်လို့လည်းမရဘူး။တကယ်တော့သူတို့ဟာအမြင့်ဆုံးခေါင်းဆောင်ပြီးရင်သူတို့ပဲရှိတာပါ။အဓိကကတော့အားနာတယ်ဆိုတဲ့ကိစ္စပါ။အတိတ်ကတော့တစုံတယောက်ကိုကတိကောက်ဖြစ်အောင်မလုပ်ဘူးဆိုတဲ့သဘောပါ။ဒါသိအရေးကြီးပါလေ
။ဒီလိုဆိုရင်အဲ့ဒီဟာမြန်မာလူမျိုးတွေဇဲလက္ခဏာတရားပဲပေါ့ခင်ဗျာ
။ Oh yeah, exactly. Now this doesn't mean it's always going to be the same. It will change.
မှန်ပါလေ။အတိတ်ကြပါပဲ။အများအန်းဒီလိုဖြစ်နေလိမ့်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူး။ကြောင်းလဲလာရမှာပါ။ဥပမာဗျာထိုင်းနိုင်ငံကိုကြည့်မယ်ဆိုရင်ထိုင်းလူအဖွဲ့အစည်းဟာထိတ်တန့်ရင်ဆိုင်မှုကိုလုံးဝမလိုလားတဲ့လူအဖွဲ့အစည်းပါ။သာကြောင်းလေသွားခဲ့ပါပြီ။ထိုင်းမှာထိတ်တန့်ရင်ဆိုင်မှုတွေထင်ထင်ရှားရှားရှိနေပါပြီ။ထိတ်တန့်ရင်ဆိုင်မှုမရှိတဲ့တမိုင်းအစဉ်လာဟာကြောင်းလဲခဲ့ပါပြီ။လူမျိုးစည်းရဲ့လက္ခဏာကြောင်းလဲလာတာပါ။မြန်မာနိုင်ငံမှာလည်းကြောင်းလဲလာမှာပါ။သဘောကခေါင်းဆောင်စိတ်ကျမှာညဉ့်ညင်မှုကြီးမဆိုင်ပဲခေါင်းဆောင်မှုအပေါ်လူတွေကမေးခွန်းထုတ်ရမှာဖြစ်ပါလေ
။ဒီလိုထိုင်းနိုင်ငံမှာကြောင်းလဲဖြစ်လာရင်နောက်မြန်မာနိုင်ငံလည်းကြောင်းလဲလာမယ်ဆိုရကြဟာခေါင်းဆောင်စီကလာရမှာလားဒါမျိုးလူလူစီကလာရမှာလားခင်ဗျာ။
It's got to come from both. It's got to come from the media. I mean, you know,
Daro na phe salon ga lan nai ma de. Media si ya lan nai ma de. Democracy lu a phwe si tuk ma lu lu ha khong law mu ne set twe mu dai yai ma ya nai ne kha ma le. Media ne set twe ni da ba. Khong law u khmyar hma ni bi, be ha phit hma ni bi so da myo media ta sin pyo nai thauk pya nai ma de.
ဆိုတော့ကောင်းဆောင်မှုရဲ့အခန့်ကဏ္ဍသိအရေးကြီးရယ်ဆိုမဲ့တချို့နိုင်ငံတွေမှာဥပမာထိုင်ဝမ်တို့လိုတောင်ကိုရီးယားတို့လိုနိုင်ငံတွေမှာကောင်းဆောင်တွေဟာအာဏာရှင်တွေဖြစ်နေခဲ့ပြီးမဲ့တိုင်းပြည်တွတ်တဲ့ဖွံ့ဖြိုးရေးအတွက်သူအများကြီးစွမ်းဆောင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကအာဏာရှင်ကောင်းဆောင်တွေဟာဘာကြောင့်ဒီလိုမျိုးမလုပ်နိုင်ခဲ့တာလဲခင်ဗျာ
You mentioned Taiwan and that's very interesting. In Burma and Taiwan
နောက်တော့အထင်းမှာထိုင်ဝမ်ပါလာတယ်စိတ်ဝင်စားစရာတိတ်ကောင်းပါတယ်မြန်မာနဲ့ထိုင်ဝမ်တို့မှာဖြစ်သွားတာကဖြစ်တဲ့ကဘာပေါ်မှာအရှာပါဆုံးနမူနာနှစ်ရက်ဖြစ်ပါတယ်။ဒါတော့နိုင်ငံကြီးအပြောင်းလဲဟာအပေါ်ထိတ်ဆုံးကလာတာပဲဖြစ်ပါတယ်။ဗိုလ်ချုပ်ကြီးတန်းရွှေကအကြောင်းကြောင့်ရောက်ပြုပြင်ကြောင်းလဲမယ်၊စကားဖွင့်ပေးမယ်လို့ဆုံးဖြတ်ခဲ့ပါတယ်။ထိုင်းဝမ်မှာဆိုရင်လဲခေါင်းဆောင်ပိုင်းကအဲ့လိုလုပ်ခဲ့ပါတယ်။အ ဲ့ဒီမှာဆန္ဒပြပွဲတွေပါပြီးတော့ရှိခဲ့တာပေါ့လေဒါပေမဲ့ Arab Spring Arab နေဦးလို့ခေါ်တဲ့ပုံစံမျိုးမဖြစ်ခဲ့ပါဘူးဖိလစ်ပိုင်မှာလိုလဲမဖြစ်ခဲ့ပါဘူးတနည်းပြောရရင်ပေါ့ဗျာမြန်မာနဲ့ထိုင်ဝမ်ခေါင်းဆောင်တွေကသူတို့အကျိုးစီးပွားအတွက်သူတို့ကပြည်ပြင်ကြောင်းလဲရမယ်ဆိုပြီးလုပ်ခဲ့တာပါတချိန်ထဲမှာဒါဟာအမျိုးသားအကျိုးစီးပွားလည်းဖြစ်ပါတယ်အခြားတူနီရှား Egypt ယင်မင်နဲ့နေရာအနှံပြားမှာကြီးမားတဲ့လူလူဆန္ဒပြပွဲတွေရှိခဲ့ပါတယ်တောင်ကိုရီးယားမှာလည်း1989ခုနှစ်တုန်းကဖြစ်ခဲ့ပါတယ်ဒါပေမဲ့မြန်မာနဲ့ထိုင်ဝမ်မှာတော့ဆုံးဖြတ်ချက်ဟာအပေါ်ထိပ်ဆုံးကလာခဲ့တာဖြစ်ပါတယ်ဒါကြောင့်ခေါင်းဆောင်မှုရဲ့အခန်းကဏ္ဍဟာတိတ်အရေးပါတဲ့နေရာမှာရှိခဲ့တာပ
ါဆိုတော့မြန်မာနိုင်ငံမှာဒီလိုပြောင်းလဲဖြစ်ခဲ့တာစစ်တပ်တို့ဘုဒ္ဓမြူတန်ရှင်တို့ကျဆင်းတရားမှာပေါ့
Whether you like or dislike the military, whether you like or dislike Thanh Chuey, he was a guy for some reason I don't know what
စစ်တပ်ကိုခင်ဗျားကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေဘုဒ္ဓမြူကိုခင်ဗျားကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေသူဟာမြန်မာလူအဖွဲ့အစည်းအတွက်ပွင့်လင်းမှုတချို့ရှော့ပေါ့မှုတချို့လုပ်ရမယ်လို့ဆုံးဖြတ်ခဲ့သူပါအကြောင်းတစ်ခုခုတော့ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးငါတို့အနေနဲ့ဆိုရှယ်လစ်စနစ်ကိုတချို့နေရာမှာဖယ်ရှားပြစ်မယ်မီဒီယာကိုအတော်အသင့်လွှတ်ပေးရမယ်စနပြခွင့်တွေပေးရမယ်အပြင်ကလူတွေကိုဖိတ်ခေါ်ရမယ်နိုင်ငံတကာအဆက်အသွယ်တွေထူထောင်ရမယ်စသဖြင့်သူဆုံးဖြတ်ခဲ့တာပါထိတ်ဆုံးကနေဆုံးဖြတ်လိုက်တာ
ပါဒါပေမဲ့ဒါဟာသူရဲ့ဆက်လက်ရှင်တန်ရေးအနာတမြေရေးတဲ့ဖြစ်တယ်လို့လူတိုင်းကယုံကြည်ကြပါတယ်သုံးသပ်ကြပါတယ်အရှိလက်ပိုင်းကအနာရှင်လို့ဇသိမ့်မကောင်းဖြစ်မှာကိုသူတို့ဆွေးင်လို့ပြောင်းလဲရတာမဟုတ်ဘူးလားခင်ဗျာ
ဒီလိုတူခေါ် agree for survival but it turns out that for his survival was also
မှန်ပါတယ်ကျွန်တော်သဘောတူပါတယ်ဒါဟာသူတို့ဆက်လက်ရှင်တန်ရေးအတွက်လုပ်တာပါဒါပေမဲ့သူတို့ဆက်လက်ရှင်တန်ရေးအတွက်လုပ်ပေမဲ့တိုင်းပြည်အတွက်လည်းအကျိုးရှိစေတဲ့ကိစ္စဖြစ်ခဲ့ပါတယ်
နောက်တစ်ခုကမြန်မာနိုင်ငံရေးမှာ issues လို့ခေါ်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာ personality လို့ခေါ်တဲ့ပုဂ္ဂိုလ်ရေးရာဒီနှစ်ခုကိုလည်းကျွန်တော်မေ့ချင်ပါတယ်မြန်မာပြည်သူတွေဟာ NLD ကိုမဲ့ပေးခဲ့ကြတာဟာဒေါက်တာဆန်းစုကြည်ကြောင့်လားသတိမဟုတ်ပြည်သူတွေကဒီမိုကရေစီလိုချင်တဲ့စိတ်ဓာတ်ကြောင့်လားဆိုတာကိုဆရာကြီးဘယ်လိုသုံးသပ်ပါလဲ
Well, I think it's a combination of things. Since 1990 elections, I argued, one is Aung San Suu Kyi and the role of her father.As the, you know, the George Washington of Burma, if you will.
ဘာရောနှစ်ခုစလုံးသဘောင်းနဲ့ပါဝင်တယ်လို့ထင်ပါတယ်။1990အပြည့်ကလေးကကျွန်တော်သုံးသပ်ခဲ့ပါတယ်။နံပါတ်1ကဒေါ်ဆန်းစုကြည်နဲ့ဆိုင်ပါတယ်။သူ့ဖခင်ရောက်ပါ။သူ့ဖခင်ကမြန်မာနိုင်ငံရဲ့ George Washington လို့ခေါ်ရမယ်သူပါ။ဒေါ်ဆန်းစုကြည်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ပြီးတဲ့နောက်ဒီအချက်ဟာပိုပြီးတော့အလေးအနက်ဖြစ်လာပါတယ်။အလားတူစွာပဲပြည်သူတွေကလည်းတိုင်းပြည်ကိုစစ်တပ်ကအုပ်စိုးနေတာကိုမလိုချင်ကြတော့ပါဘူး။ဒါဟာဒီမိုကရေစီအကြောင်းသူတို့သိလို့တော့မဟုတ်ပါဘူး။သူတို့ဟာဒီမိုကရေစီအကြောင်းဘယ်တော့မှမသိမြင်ခင်ရပါဘူး။စာတင်ကြောင်းတွေမှာလည်းအဲ့ဒါမသိခင်ရပါဘူး။ဒီမိုကရေစီအရင်းရှင်စနစ်ကက်ပီတလစ်စနစ်ဖားတဲ့ဟာတွေကိုလုံးဝအဆက်ပြတ်ခဲ့တာ1962ခုကစလို့ရိုးစက်20လောက်ရှိခဲ့ပါပြီ။ဆိုတော့လူတွေသိထားတာကစစ်တပ်ဟာစစ်တပ်အလုပ်ပဲလုပ်ရမယ်အစိုးရရဲ့အလုပ်ကိုမလုပ်ရဘူးဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မြို့ပေါ်မှာနေပြီးခင်မိသူတွေကတော့ဒီမိုကရေစီကိုသိနေကြပါတယ်
။နောက်တစ်ခုကစောစောကဆရာကြီးပြောခဲ့တဲ့ဒီ practice of confrontation ပေါ့ခင်ဗျာ။ထိတိုက်ရင်ဆိုင်ရဲဆိုတဲ့အယူအဆအဲ့ဒီအယူအဆမျိုးပေါ်ထွန်းဖို့အတွက်မြန်မာနိုင်ငံမှာခေါင်းဆောင်ပိုင်းကအပြစ်တယ်လို့ပေါ့ဆရာကြီးယူဆပါလားခင်ဗျာ
။ How they talk practicing confrontation. I don't believe that the NLD and the military trust each other.
ထိတ်တန့်ရင်ဆိုင်မှုနဲ့ပတ်သက်ပြီးပြောရရင် NLD နဲ့စစ်တပ်တို့ဟာအပြန်အလှန်ယုံကြည်မှုရှိကြတယ်လို့ကျွန်တော်မထင်ပါဘူး။တချိန်ထဲမှာပဲထိတ်တန့်ရင်ဆိုင်တဲ့အလေးချင်းကိုသူတို့နှစ်ဖက်စလုံးကလူလူလွန်လားလေးချင်းပြိုးထောင်ပေးတယ်အားပေးနေတယ်လို့လည်းမထင်ပါဘူး။ဒါပေမဲ့လက်တွေ့မှာတော့ထိတ်တန့်ရင်ဆိုင်မှုအများကြီးရှိနေပါလေ။နိုင်ငံတော်အတိုင်ပင်ခံရဲ့အခန်းကဏ္ဍဖန်တီးလိုက်တာဟာတကယ်တမ်းကျတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမျိုးမဟုတ်ပါဘူး။ဒါဟာစစ်တပ်ကိုလှည့်ပတ်လိုက်တာလို့ဆိုရမှာပါဒီလိုဖန်တီးလိုက်တာကောင်းတဲ့ကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်အနေနဲ့ကတော့ကောင်းတယ်မကောင်းဘူးဆိုတာမပြောလိုပါဘူးဒါပေမဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုအားပေးရမရောက်ပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ထိုင်းနိုင်ငံရဲ့နမူနာကိုကြည့်ရင်တစ်ချိန်လုံးကဆိုရင်သူတို့လည်းပဲဗမာတွေလိုပဲသိအာဏာတပ်တဲ့လူမျိုးတွေဖြစ်ပါတယ်တစ်ခါတော့ကပိကောက်မဖြစ်စေချင်ကြပါဘူးဒါပေမဲ့အခုတော့သူတို့စီမှာထိတိုက်ရင်ဆိုင်တဲ့အလေးကြီးတွေအများကြီးပေါ်ထွန်းနေပြီးတော့ဆရာကြီးဆိုတော့ထိုင်းနိုင်ငံမှာဒီလိုဖြစ်လာတာဘာကြောင့်လဲမြန်မာနိုင်ငံနဲ့ဘာကွာလဲဆိုတာပြောပါခင်ဗျာ
Well, that was a combination of things. It was growing income disparities. This is very important. And of course,
အကြောင်းအချက်တွေအများကြီးစုပေါင်းပါဝင်နေပါတယ်။ဝင်ငွေမမျှတမှု၊ကွာဟမှု၊ပုံမှန်ဆိုင်လာတယ်။ဒါဟာတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ချက်ကခင်မိလာရတယ်၊ပညာတက်လာကြတယ်၊ဆက်သွယ်ရေးစနစ်တွေတိတ်ကောင်းလာတယ်။ဒါဟာတနိုင်ငံလုံးအနှံ့ဖြစ်လာတာပါ။တိတ်ချမ်းသာကြွယ်ဝတဲ့လူတွေနဲ့တိတ်ဆင်းရဲတဲ့လူတွေကြားခံစားချက်တွေတိတ်ပြီးတော့ကွာဟလာပါတယ်။နောက်ပြီးထိုင်းမှာတက်ဆင်ခေတ်ရောက်လာတော့သူဟာ popularism လူကိန်းကြိုက်ဝါဒဒါမှမဟုတ်လူအများကြိုက်ဝါဒကိုလှုပ်လာပါတယ်။သူဟာဘန်ကောက်နဲ့မြို့ပေါ်နေလူတန်းစားတွေ၊ပညာတတ်အထက်တန်းစွာတွေနဲ့မတူတဲ့သူတွေ၊နေထိုင်ရာကျေးလက်ဒေသတွေကိုအားပေးခဲ့ပါတယ်။မြန်မာပြည်ကိုကြည့်ရင်နေရာတကာမှာဆင်းရဲသားတွေကြီးဖြစ်နေပါတယ်။အခုကမှတော့ဝင်ငွေကွာဟမှုနဲ့ဆိုင်လာပါပြီ။ဒါနဲ့တစ်ဆက်တည်းမှာပဲခံပြင်းမှုတွေမကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်။ဒါဟာမြန်မာအစိုးရရောမြန်မာပြည်သူတွေကပါသတိထားစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ်။